ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားကြည့်ခဲ့ပါတယ်။ဘေးရနေကင်းရှင်းမှုနဲ့လုံခြုံရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ဦးနိုင်စီလူတုမွန်နီဝါကာဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ပဇာမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းကိုဒီနေ့တွားရောက်ခဲ့တာပါ။ဒုက္ခသည်စခန်းအတွင်းကအခြေအနေတွေကိုစောင့်ကြည့်တာဝန်ယူနေကြတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးနဲ့ WFP ကမ္ဘာစစ်နိုင်ငံအဖွဲ့တို့ကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့လည်းဘင်္ဂလားဒေ့ရှ်ဒုက္ခသည်ကယ်ဆင်းတဲ့နေရပြန်ပို့ရေးဆိုင်ရာကော်မရှင်နာမစ္စတာနူဝါရာမန်ကပြောပါသေးတယ်။ဒီနေ့အစောပိုင်းတုန်းကတော့ဘင်္ဂလားဒေ့ရှ်လက်နက်ကိုင်တပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံပြီးဒုက္ခသည်စခန်းတွေရဲ့လုံခြုံရေးအခြေအနေကိစ္စကိုဆွေးနွေးခဲ့တယ်လို့ဆိုပါတယ်။ရိုဟင်ဂျာဒုက္ခသည်စခန်းတွေရဲ့အခြေအနေဟာမကြသေးခင်ကာလအတွေ့အတွင်းမှာဆိုးဝါးလာနေခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်လို့ဒုက္ခသည်တွေကိုကြိရှိဆောင်ရှောက်ဖို့တာဝန်ယူထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကအဖွဲ့အစည်းတွေကြားမှာလဲအချင်းချင်းဆွေးနွေးခဲ့ပြီးဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့ကုလသမဂ္ဂအစင်းမြေတာဝန်ရှိသူတူအနေနဲ့ကောက်စ်ပဇာမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကလုံခြုံရေးအခြေအနေတွေကိုလာရောက်ကြည့်ရှုဆွေးနွေးမှုလုပ်တာဟာဒါပထမဆုံးအကြိမ်ဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်ခင်ဗျာ။